ဇွန်လ9ရက်နေ့ကနေပြည်တော်မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတရုံးပြောရေးဆိုခွင့်ရှိသူဦးစောထေကရခိုင်ပြည်နယ်မှာထိရောက်တဲ့တောင်းကျမ်းမှုနိုင်နေရေးစစ်ဆေးရေးအတွက်လိုအပ်ရင်ရဟတ်ရင်တွေပါအသုံးပြုဖို့သမ္မတရုံးကတမတော်ကိုညွှန်ကြားထားတယ်လို့ပြောခဲ့ပါတယ်။ရခိုင်အဖွဲ့အပါအဝင်မြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့လေးခုနဲ့တဖွဲ့ချင်းစီ bilateral လို့ခေါ်တဲ့နှစ်ဖက်အပြည့်အခက်ရဲ့စစ်ရေးစာချုပ်လက်မှတ်ရေးထိုးနိုင်ဖို့ကြိုးပမ်းနေပြီးတိုက်ပွဲတွေရပ်တန့်ရေးနဲ့ငြိမ်းချမ်းရေးစပွဲဝိုင်းတွေကတဆင့် NCA လမ်းကြောင်းပေါ်ရောက်ဖို့ဆောင်ရွက်နေတယ်လို့ဦးစောထေကပြောပါတယ်။
တော်တော်ကိုကျွန်တော်ခုဒီလက်ပတ်သက်လုံခြုံချက်ပေးထားတယ်နော်တမန်တော်ကညွှန်ကြားပေးထားတယ်အဲ့ဒါထိရောက်တဲ့ပေါင်းရုံနေပေါင်းရုံနေစစ်စင်တယ်အဖက်တစ်ကောင်တာအင်စာဂျင်စီပေါ်ပူရှင်လို့ပြောဆိုကျွန်တော်ပေးထားတယ်အဲ့မှာလည်းကျွန်တော်တို့လိုအပ်တဲ့နေရာတုံးပါပြီးရင်လိုအပ်ရင်ကျွန်တော်ရဟန်းနေပါတယ်တုံးပါဒါတမန်တော်ကလည်းကစားချင်ကျွန်တော်ညွှန်ကြားထားတယ်ကျွန်တော်ပြောချင်ဒီရဟန်းနေမှာလုံးတဲ့စစ်စင်နဲ့ပတ်သက်လို့ကျွန်တော်အရင်ကလည်းပြောထားတဲ့လူရှိပါတယ်သမတ်တေချာကတော့ကျွန်တော်ဥပဒေနဲ့ဆောင်ရရတယ်။သမတ်တေချာကဒီလိုကိုချိုးပေါက်မှုနဲ့ပတ်သက်လို့သူတို့တို့ကြားပြီးဆောင်ရတယ်။နောက်မှာတော့ကျတော့တတိယဒီဂျစ်တာဆောင်ရဖို့ဆိုတာရှိပါတယ်။ဒါအခုချိန်လည်းအကျုံးပါ
ဒီနေ့အချိန်အထိအဲ့ဒီအဖွဲ့၄ဘွဲ့နဲ့အစိုးရညဉ့်ညဉ့်ကော်မရှင်တို့တွဲဆုံမဲ့နေရာကိုသဘောမတူညီနိုင်သေးပေမဲ့ဒီလအတွင်းတွဲပြေးအောင်ဆောင်ရွက်ဖို့အကြောင်းကြားထားတယ်လို့လည်းပြောပါတယ်။အေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခါကမနေ့ကသတင်းစာရှင်းလင်းပွဲမှာဦးစောထေပြောကြားခဲ့ရတဲ့ပတ်သက်ပြီးအခုလိုပြောပါတယ်။
ဘဘလိုပဲဖြစ်ဖြစ်ပေါ့နော်ဒါအစိုးရရဲ့မူဝါဒအရဒါနိုင်ငံတော်ကအမြင့်ဆုံးပုဂ္ဂိုလ်တွေကနေပြီးတော့ရခိုင်တပ်တို့ကိုအပြုတ်တိုက်ဖို့အတွက်ဒါဟိုအမိန့်ပေးထားတယ်ဆိုတဲ့ဥစ္စာကတော့ဒါသိကြတယ်လေကျွန်တော်တို့ပြောချင်တာကတော့ဒီလိုပါဟိုမြန်မာပြည်ထဲမှာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေအများကြီးရှိတယ်ဒါပေမဲ့လို့ဒီတခြားအဖွဲ့တွေကိုကြာတော့အဲ့လိုမျိုးသူတို့ဒီဟိုအညိုတေးကြီးစွာနဲ့ပေါ့နော်အဲ့လိုမျိုးအမိန့်ပေးတာမရှိဘူးအခုဟာကတော့ဒါတော်တော်လေးလူမျိုးရေးရအညိုတေးကြီးကြီးနဲ့နေပြီးတော့မှအဲ့လိုမျိုးအမိန့်ပေးတယ်လို့ကျွန်တော်တို့အဲ့လိုနားလေတယ်အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ဒီရခိုင်လူမျိုးတွေနဲ့ဒီရခိုင်တပ်တော်ဘက်ကလည်းပဲเนาะကျွန်တော်တို့ဒါဟိုခုခံတိုက်ခိုက်ရုံမှာပါအခြားနည်းလားမရှိဘူးပေါ့ဗျာ
ငြိမ်းချမ်းရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးအေးအေးအပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ bilateral agreement လို့ခေါ်တဲ့နှစ်ဦးနှစ်ဖက်သဘောတူညီချက်စာချုပ်ကိစ္စဆွေးနွေးပွဲနေရာညှိနှိုင်းတာအဆင်မပြေတဲ့အကြောင်းဇွန်လကုန်ရင်လက်ရှိတမတော်ဘက်ကကြေညာထားတဲ့အပြည့်ရက်ကာလသက်တမ်းကုန်မှာဖြစ်ပြီးအဲ့ဒီအချိန်အထိဆွေးနွေးညီနိုင်ရမှာတိုးတက်မှုတွေမရှိဘူးဆိုရင်တိုက်ခိုက်မှုတွေရစဲဖို့သိုးရင်းစရာဖြစ်တဲ့အတွက်ဒီလာထဲမှာမဖြစ်မနေတွေးဖို့အစိုးရရဲ့မျိုးသားပြန်လည်တင်းမြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC ကအဆိုပြုထားတယ်လို့ဦးစောထေကပြောခဲ့ပါတယ်။မြန်မာတပ်မတော်ကရခိုင်ပြည်နယ်အနက် AA အပေါ်အပြင်းအထန်ထိုးစစ်ဆင်နေတာဟာငြိမ်းချမ်းရေးကြိုးပမ်းမှုကိုအဟန့်အတားဖြစ်စေတယ်လို့ခိုင်တုခါကပြန်လည်ပြောဆိုပါတယ
်။ဦးစောထေကအဲ့လိုမျိုးသူဟိုပြောနေုံနဲ့တော့မပြည့်ဘူးလေ။ဆိုတော့တကယ်ဒီငြိမ်းချမ်းရေးရနိုင်တဲ့အလောက်အကင်မျိုးကိုသူတို့တကယ်ဆက်လုပ်ဖို့လိုတယ်ကျွန်တော်တို့ကအဲ့လိုပြောနေတဲ့ဥစ္စာကိုဟိုတိုက်ပြီးတော့အလေးမထားဘူးဆိုတော့သူတို့မြေပြင်မှာမလုပ်ကြလဲဆိုတဲ့ဥစ္စာကိုပေါ်ပြီးတော့အလေးထားတယ်အခုဗမာစစ်တပ်ဘက်ကနေပြီးတော့အင်အားအလွန်ကြံတုံးပြီးတော့ဒီတိုက်နေတဲ့ဥစ္စာတွေကိုသူတို့ဘက်ကနေပြီးတော့ဒါပြန်ပြီးတော့ထိန်းချုပ်ဖို့လိုကျွန်တော်တို့ဘက်ကတော့ဗမာစစ်တပ်ဘက်ကထိုးစစ်ဆင်လို့ရှိရင်တော့ပြင်းပြင်းထန်ထန်ထိုးစစ်ဆင်လို့ရှိရင်ကျွန်တော်တို့ဘက်ကလည်းပြင်းပြင်းထန်ထန်ဖုတ်ခံပါပဲနော်ဒါဆိုလို့ရှိရင်စစ်ပွဲကပေါ်ပြီးတော့ခြေကျန်းလာဖို့ပဲရှိ
လက်ရှိအခြေအနေနဲ့ပတ်သက်ပြီးစီးနိုင်ငံရေးလေးလာသူဇာရေးဆရာဦးသန်းစိုးနိုင်ကအခုလိုသုံးသပ်ပြောဆိုပါတယ
်တပ်မတော်ဘက်ကရောအေဘက်ကရောလုံးဖက်တရားစီရင်ဖြစ်နိုင်ဖြစ်နိုင်ဒါမှမဟုတ်လက်တွေ့ဆက်ရှင်ကြော့တဲ့အနေထားကြီးဖြစ်လာဖို့လိုပါတယ်ဗျအဲ့ဒါတွေကိုမဆောင်ရွက်နိုင်ဘူးဆိုလို့ရှိရင်ဘိုင်လက်ခရကလည်းတိတ်အောင်မြင်မယ်ထင်ပါဘူ
းပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစပြီးဖြစ်ခဲ့တဲ့နှစ်ဖက်တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်အတွင်းစစ်ဘေးဒုက္ခသည်တွေအတွက်၄000ကျော်ဒိတ်ဆုံးသူအရသာ50ကျော်နဲ့တိကြိုက်တန်ရသူတရားကြောကန့်ရှိနေပြီဖြစ်ပါတယ်